phone mana binga piang lain ni, cuma ini boleh beli tiga ni malah. Pertama smartphone jadi iPhone wah, nanti aku nak kuni mana, kebanyakan masih pegi barai. Macam yang kah dua malam ni, kebanyakan smartphone tumbuh wah, ini cuma tumbuh ni lapir lo, gus solusi, tumbuh termasih pilihan smartphone tumbuh dah luar ni, kebanyakan mah tu sih ni babi. Sesuatu ni dua malam smartphone wah luar ni buah piang lagi babi. Di piang ni dah malam ni mana yang le bawa ni. Di ni masa ni mana yang mah mobile phone account ha, luar ni teh. ที่อันนั้นเช่าจากงานอุชิเดลูอินานะเว็บไซต์ดีดาร์รีพอร์ตก็พบเจอทาร์เรนที่เราทำงานว่าพาวเวอร์สูดาบาลเลยแต่มาลูเดียวนี่เนี่ยกูเบี้ยมาจีไลเมสโลเชนลูเดียวมูเดียวฮะสมาร์ทโฟนชิ่งนี่บ่าวีสมาร์ทโฟนมีสีดาฮะกูเข้ามาชาร์ตัวบ่าวีอย่างนั้นว่าลูเอียสีเดียดเรียนเฉลี่ยพอบีเย่สัตว์เย่สีว่าเย่เนี่ยสาดยาริอาลงก้ากูสโลเชนมือว่าฟงคู่เดนเนี่ยเป็นสาธุลูยานันนี่บ่าวีอะไรจำลองมือว่าฟงเนี่ยโอเอทีอากูมีการตกลงล ြည်တော်မှာတနေ့ကနိုင်ပေါင်းများစွာဓာတ်ကင်ဖုန်မျက်နှာပြင်ကိုပဲကြည့်နေတာပါသိပ္ပံပညာရှင်တွေရဲ့တွေ့ရှိချက်အရအလက်ထရောနစ်မျက်နှာပြင်တွေကိုနိုင်များစွာစိုက်ကြည့်တာလူတွေရဲ့မျက်လုံးကိုရေရှည်မှအန္တရာယ်ရှိနိုင်တယ်လို့ပြောပါတယ်ဘာကြောင့်လဲဆိုတော့ဒီကွန်ပျူတာမျက်နှာပြင်တွေကထွက်တဲ့အပြာရောင်လိုင်းတွေကရောင်ပြန်ဟက်ပြီးတော့မျက်လုံးကိုထိလိုက်တာပါဒီအပြာရောင်လိုင်းတွေကတဘာဝကောင်းငင်ရဲ့အပြာရောင်လိုင်းတွေနဲ့တူပြီးတော့လူရဲ့စကေရီယန်ရီသမ်လို့ခေါ်တဲ့လူတဘာဝအချင်းနှိုးချင်းကိုပျက်စီးနိုင်တာပါဒါကြောင့်အေးဝဝအိမ်နိုင်အောင်ညာအချင်းကြီးလို့ရှင်ဖုန်းနဲ့ကွန်ပျူတာတွေကိုမသုံးသင့်ဘူးလို့ပညာရှင်တွေကသတိပေးထားပါတယ်။နှစ်နာရီနဲ့သုံးနာရီအချင်းမတိုင်ခင်အလင်းများတဲ့မျက်နှာပြင်တွေကိုစိုက်ကြည့်ခြင်းကိုရှောင်ပါလို့ဟာဗာဆေးချောင်းစာမျက်နှာကဖော်ပြထားပါတယ်။ဒါကြောင့်ဒီပြဿနာတွေဖြေရှင်းဖို့လဲကုမ္ပဏီတွေကနည်းပညာတွေထုတ်လုပ်ပါတယ်။ဒီထုတ်လုပ်တဲ့နည်းပညာတွေထဲကပစ္စည်းတစ်ခုကတော့ blue light glasses ဆိုခေါ်တဲ့အပြာရောင်လှိုင်းတွေကိုပိတ်ပင်တားဆီးနိုင်တဲ့မျက်မှန်တစ်လက်ပါဒီမျက်မှန်ကတော့ဈေးဒေါ်လာ10ရနေပြီးတော့ဒေါ်လာ100အထိရှိပါတယ်။တကယ်မေးခွန်းကတော့ဒီမျက်မှန်ကထိရောက်လာနောက်ပြီးတော့ကိုယ်ပတ်စံနဲ့တန်လာ။ကျွန်တော်ကတော့ဒီမျက်မှန်ကို3ရက်ဇက်တိုက်သုံးပူးပါတယ်။ဒီအတော့ထွင်းမှာပဲဒီမျက်မှန်ဟာအနည်းပါးပဲထိရောက်ပြီးတော့အရင်ကြီးတော့ထိရောက်တယ်လို့မခံစားရပါဘူး။နောက်အပြာရောင်လမ်းတွေကိုတားဆီးနိုင်တဲ့နည်းစမျိုးကတော့ဖုန်းမျက်နှာပြင်တွေကိုကာကွယ်တဲ့ screen protector ပါ။တချို့ screen protector တွေကအပြာရောင်လမ်းတွေကိုတားဆီးနိုင်တဲ့နည်းပညာရှိသလိုဖုန်းမျက်နှာကိုလည်းလက်ပွေအရာတွေမပေးအောင်ကာကွယ်နိုင်ပါတယ်။နောက်အပြာရောင်လိုင်းကိုတားနိုင်တဲ့နည်းတစ်မျိုးကတော့ဖုန်းထဲမှာရှိတဲ့ blue filter software ကိုသုံးလို့ရပါတယ်။ဒါကတော့အခုနောက်ဆုံးပေါ်ဖုန်းတွေမှာပါလာတဲ့ software နည်းပညာတစ်ခုပါ။နောက်ဆုံးပေါ် Android phone နဲ့ Apple phone တွေမှာဆိုလို့ရှိရင် notification မှာရှိတဲ့ blue light filter ကိုသုံးလို့ရပါတယ်။ဖုန်းပေါ်များမှာဒီနည်းပညာရှိပါတယ်။ကိုယ်သုံးတဲ့ဖုန်းမှာမရှိလို့ရှိရင်အလကားရတဲ့ app ကိုတွင်းလို့ရပါတယ်။ဒီ software နဲ့သုံးခြင်းကတော့ဒီကိုယ်ဖုန်းမှာရှိတဲ့အကြောင်းတွေကတဘာဝနဲ့မတူဘဲနဲ့အဝါရောင်အရင်များလာပါတယ်။ဒါပေမဲ့မျိုးလုံးညောင်းတာတော့တတ်တာနိုင်ပါတယ်။ဒီအပြာရောင်လိုင်းတွေကဆိုးကျိုးရှိပြန်လဲကောင်းကျိုးလည်းရှိတယ်လို့မျက်စိဆရာဝန် Michael J. Barros ကပြောပါတယ်
။ While a hazard to health and sleep at night time
ဒီအပြာရောင်လိုင်းတွေကညပိုင်းမှာကြည့်ရင်သာလူကျန်းမာရေးကိုမကောင်းနိုင်ပေမဲ့မနက်ပိုင်းမှာဆိုရှင်လူကျန်းမာရေးအတွက်အကျိုးတွေအများကြီးရှိနိုင်ပါတယ်။လေးလာတဲ့လူတွေပြောချက်အရဒီအပြာရောင်လိုင်းတွေမနက်ပိုင်းမှာထိရောက်မယ်ဆိုလို့ရှိရင်အချင်းပြေတာလမ်းဆောင်မှုအာယုံပို့ပြီးတော့ဆူဆိုင်နိုင်တဲ့အကျိုးတွေရရှိနိုင်တယ်လို့ပြောပါတယ်။အခုတွေ့ရှိချက်တွေကအချိန်အနည်းငယ်တွင်းမှာပဲတွေ့တာကြောင့်ရေရှည်ကောင်းကျိုးဆိုးကျိုးကိုသိပ္ပံပညာရှင်တွေကအသေးစားမသိသေးပါဘူးအခုလောလောဆယ်ဆယ်မှာတော့သိပ္ပံပညာရှင်တွေရဲ့အတိပေးချက်အရအပြာရောင်လိုင်းရှိတဲ့ကွန်ပျူတာဖုန်းစာမျက်နှာတွေကိုဓာတ်ရိုက်ဇက်တိုက်မကြည့်ဘဲနဲ့ညာဘက်အချိန်မှာလည်းမကြည့်ဖို့အသတိပေးထားပါတယ်ခင်ဗျာ